ငလင်တန်ကြောင့်ထိခိုက်ပျက်စီးသွားတဲ့ပကံဒေသကဖယားစီရီပထိုးတော်တွေကိုအလင်းစလို့မပြုတ်ပင်ပဲကမ္ဘာကုလသမဂ္ဂရှေးဟောင်းအမွေအနှစ်ထိမ့်သိမ်းဆောင်ရှောက်ရေး UNESCO အဖွဲ့ရဲ့အကူအညီနဲ့ဆောင်ရွက်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမှာကြားလိုက်ပါတယ်။ဩဂုတ်လ24ရက်နေ့ကမြန်မာနိုင်ငံအလဲပိုင်းမှာလှုပ်ခဲ့တဲ့ငလင်ကြောင့်ပကံဒေသကနာမည်ကြီးဖယားတချို့အပါအဝင်စီရီပထိုးပေါင်း200လောက်ထိခိုက်ပျက်စီးသွားခဲ့တာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံလေပိုင်းမှာဗုဒ္ဓနေ့ကလှုပ်ခတ်သွားတဲ့ငရင်ကြောင်ပကံဒေသမှာရှိတဲ့ရှေးအောင်ဖျားတွေအတော်များများထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။အဲ့ဒီထိခိုက်ပျက်စီးသွားတဲ့ဖျားစီဒီပထိုးတွေကိုအလင်းစလိုပြုပြင်ထိန်းသိမ်းသွားမှာမဟုတ်ဘဲကျွမ်းကျင်သူတွေရဲ့ညွန်ကြားချက်တွေနဲ့အညီလှုပ်ဆောင်သွားဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကညွှန်ကြားခဲ့တယ်လို့မြန်မာသမ္မတရုံးပြောခွင့်ရဒုတိယညွှန်ကြားရေးမှူးဦးစော်ထေက VOA ကိုပြောပါတယ
်။ရည်ရွယ်မှုပြည်တော်စုဝန်ကြီးဒုတိယဦးအောင်ကိုဒီကိုယ်တိုင်မှာပါပေါ့နော်။ထားထားပါလေ။ဒီပြန်ထင်းနေရလက်ပါကြလို့ဒီရှေးအောင်အမွေပေါ့နော်ရှေးအောင်အမွေနဲ့အရှေးအောင်လက်ရအပြည့်ပြားပဲထင်းနေတဲ့နီးရတော့သူတို့ UNESCO ကအာပြည်ညာပြည်ညာရှင်တွေရှိတယ်နောက်တစ်ကဘာလုံးမှာကျောင်းကျင်းတဲ့ပြည်ညာရှင်တွေချိတ်ဆက်ပြီးတော့ UNESCO ကလုံဆောင်နေတာဖြစ်တဲ့အတွက်အဲ့ဒါနဲ့အဆုံးမွေးပြီးတော့မှလုပ်ဖို့ဆိုတော့ဒါမျိုးပြန်ကြထားပါတ
ယ်။ချောင်းမြူရဲ့နောက်ဖက်12မိုင်လောက်ကိုဘိုးပြီးလှုပ်ခတ်သွားတဲ့ငရင်ဟာပြင်အား 6.8 magnitude ရှိပြီးတော့တမိုင်းဝင်နံပါတ်ကြီးဖျားတချို့အပါဝင်ဇေဒီပထိုး200လောက်ပျက်စီးသွားခဲ့တယ်လို့ပကံမြို့ရှေးအောင်သူတေသနာဌာနနဲ့အမျိုးသားပြတိုက်ဦးစီးဌာနကညွှန်ကြားရေးမှူးဦးအောင်အောင်ကျော်ကပြောပါတယ
်။ပျက်စီးတဲ့အခြေချက်ကတော့188ဆူပေါ့။ကျွန်တော်တို့ဟိုအဲ့ဒါတော့ဟိုလုံအားကြီးတော့အတိမပြောသေးဘူး။အခုစင်းရင်ကောက်နေတဲ့အဖွဲ့တွေကကောက်နေကြတယ်ကကျွန်တော်ကနောက်ဆုံးရတဲ့အခြေအနေတွေတန့်တော့တာပါဟုတ်ကဲ့ပါ
ဒီမှာအပြက်ဒီအပြက်စီးဆုံးဖျားကဘယ်ဖျားလို့ပြောလို့ရနိုင်မလဲခင်ဗျာ
စူလာမနိပါခင်ဗျာကျွန်တော်တို့အပေါ်ပိုင်းက9000ကျွန်တော်တို့ပြူကြတယ်ပေါ့နော်ပြူကြတဲ့ဟာကအောက်ကိုပြန်ထိရတော့အရန်စီဒီတွေပါထိအရန်စီဒီတွေပါနည်းနည်းလေးထိတော့တာရှိပါတယ်ဗျအပြက်အများဆုံးပဲဆိုတော့ဖြစ်ပါတယ်တပြက်နာမည်ကြီးတဲ့ဖျားတွေတော့ကျွန်တော်တို့ထိလို့မင်းလို့ဖျားရှိပါတယ်ထိလို့မင်းလို့ဖျားကတော့ဟိုဟာတော့မစိုးပါဘူးခင်ဗျဆူလာမနီတော့မဆိုးပါဘူးခင်ဗျ။ဟိုအရန်စီဒီအပေါ်ဘက်ကရှိတယ်။အနန္နာကတော့ကျွန်တော်တို့ဟိုမုတ်တွေကျွန်တော်တို့ပလတ်စတာတွေကွာတာလောက်ကြောနက်နက်ကျက်လေးတွေကွာတာလောက်ဆောင်းနှန်းနေမှာပဲဖြစ်ပါတယ်။အဲ့ဘက်မှာတော့အဲ့တိုင်းမဖြစ်ပါဘူး။နောက်တစ်ခါစေတနာကြီးဖျားပေါ့။ဆိုစေတနာကြီးဖျားကအပေါ်ကချီတော်ပိုင်းမှာပြေကျသွားပါတယ်။ဟောပြက်တက်ကြီးဖျားအပေါ်ကဟုတ်ကဲ့။ဟောကပြေကျသွားပါတယ်။အဲ့တော့အထင်ကြီးကဖျားတွေတည်းကတော့အဲ့ဒါတွေပဲရှိပါတယ်ခင်ဗျ။
နိုင်ငံတော်သမ္မတဦးထင်ကျော်နဲ့အတူပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့သူရဦးအောင်ကိုနဲ့ဒေါက်တာဝင်းမြတ်အေးမန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တို့လည်းပကံမြို့ကိုကိုယ်တိုင်သွားရောက်ခဲ့ကြပါတယ်။ပကံဖျားတွေနီးစနစ်ကြကြမမှန်ကန်ကန်ပြန်လဲပြုပြင်မုံမှန်ဖို့အတွက်ဒေသတွင်းပညာရှင်တွေရှေးဟောင်းသုတေသနဝန်ထမ်းတွေပြီးသူကပညာရှင်တွေကျွမ်းကျင်အင်ဂျင်နီယာတွေကိုဖိတ်ကြားထားကြောင်းလာမယ့်29ရက်နေ့မှာအလုံယုံဆွေးနွေးပွဲတစ်ခုလုပ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့ဆစ်ဆိုးရအုပ်ချုပ်ခဲ့တဲ့နှစ်တွေအတွင်းသမိုင်းဝင်ရှေးဟောင်းပကံဖျားတွေပြုပြင်တဲ့နေရာမှာပညာရှင်တွေနဲ့တိုင်ပင်ခြင်းမရှိဘဲလှုပ်ဆောင်ခဲ့တာကြောင့်ရှေးမှုလက်ရာတွေပျောက်ပြတ်သွားတဲ့အပေါ်မှာဝေဖန်မှုတွေလည်းအတော်လေးရှိခဲ့ပါတဲ့အခုပျက်စီးသွားခဲ့တဲ့ဟာတွေကိုပြန်လည်ပြုပြင်ထိန်းသိမ်းဖို့နဲ့ပတ်သက်ပြီးဦးအောင်ကျော်ကတော့အခုလိုရှင်းပြပါတယ
်ဟို2010နောက်ပိုင်းအထူးသဖြင့် 2012 နောက်ပိုင်းမှာကျွန်တော်တို့ပြုပြင်တဲ့ခါမှာကျွန်တော်တို့ဒီ UNESCO ချတာတဲ့ကျွန်တော်တို့ guideline နဲ့ကျွန်တော်တို့ conservation manual guideline နဲ့ကျွန်တော်တို့တွားနေပါတယ်ဗျဆိုလိုတာကကျွန်တော်တို့ဟိုအရှေ့အောင်အဆောင်တစ်ခုပြတ်သွားတဲ့ဆိုရင်ပြည့်ရင်းသွားတဲ့ဟာကိုဆက်ပြီးတော့ပြည့်ရင်းမသွားအောင်ပဲကျွန်တော်တို့ထိန်းသိမ်းပါလေပြန်လည်ပြီးတော့ဖြည့်တင်းပြီးတော့အစာထုတ်ဆောင်ရွက်တာမျိုးတွေကျွန်တော်တို့မရှိပါဘူးဗျကျွန်တော်တို့အဲ့လိုနည်းနဲ့ပဲကျွန်တော်တို့အများဆုံးဆောင်ရွက်သွားမှာပဲပြီးတော့နောက်တစ်ခါဒီအသုံးပြုတဲ့နည်းစနစ်တွေပေါ့အသုံးပြုတဲ့နည်းစနစ်တွေမှာကျွန်တော်တို့ဒီရှေးဟောင်းအဆောင်အဦးတွေမှာရှိတဲ့နည်းစနစ်နဲ့နောက်ခေတ်တဲ့နည်းစနစ်နဲ့မတူညီတဲ့အခါကျတော့တဟဇာတာမဖြစ်တဲ့အခါမှာကျွန်တော်တို့အဲ့နေရာမှာပြဿနာတွေဖြစ်ပါတယ်အဲ့ဒါတွေကိုလည်းကျွန်တော်တို့ပညာရှင်တွေနဲ့ရှင်းနိုင်ပြီးတော့အတန်းနိုင်ဆုံးနဲ့အကောင်းဆုံးဖြစ်သွားအောင်ကျွန်တော်တို့ဆောင်ရွက်သွားမှာပါ
။ငရင်ကြောင့်တည်ဆုံးသူလူအရေးအတွက်ကတော့အခုချိန်ထိ3ဦးပဲရှိတယ်လို့လူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
။လူကစုစုပေါင်းအားလုံးပေါင်း3ယောက်ပဲ။တောကပခုတ်ကူမှာ2ယောက်၊ရင်းနှင်းကြောင်းဘက်ကရွာတရားမှာ2ယောက်။အားလုံး3ယောက်ပဲဖြစ်ပါ။ပခုတ်ကူဘက်ကဆောက်ဦးရဲ့မြင့်မှုပြုတ်ကြလို့အဲ့ဒါကိုမရှောင်နိုင်တော့ပဲနဲ့ဟိုတူဆုံးတယ်ပေါ့အဲ့ဒါကဟိုပခုတ်ကူမှာဒီဆုံးတာတယောက်ဒီနဲ့ကျောင်းဘက်မှာဒီနဲ့ကျောင်းဘက်မှာကျောင်းသူလေးနှစ်ယောက်စစ်ပလီကြီးရာမှာဖြစ်တယ်ဒီနဲ့ကျောင်းမြို့နယ်မှာလေနှစ်ယောက်ကတော့အဲနေယူရင်းပေါ့အဲ့ကမိကဘာကျူချပြီးတော့နှစ်ယောက်ကျောင်းသူနှစ်ယောက်ဆုံးပါလေဒီအလုံးစုံအောင်ပဲ
ငရင်ကြောင့်ထိခိုက်သေးဆုံးသွားသူတွေကိုလူကယ်ပြန်ဝန်ကြီးဌာနကငွေကြေးထောက်ပံ့ကူညီမှုတွေလှုပ်ဆောင်နေပြီးတော့ပကံညာဦးရေနံချောင်း6နဲ့မကွေးမြို့တွေကိုတွားရောက်ခဲ့တယ်လို့လည်းဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဒါပြင်သမရဦးထင်ကျော်ကတော့အစိုးရအနေနဲ့လိုအပ်တဲ့အကူအညီတွေပေးသွားမှာဖြစ်ပြီးအပျက်စီးတွေကိုစနစ်ကျထိန်းသိမ်းကြဖို့မှာကြားခဲ့တယ်လို့လည်းပြောပါတယ်။ ပုဂံဒေသမှာတော့အခုချိန်မှာတမိုင်းဝင်အမွေနှစ်တွေကိုမပြောက်ပြက်အောင်ထိန်းသိမ်းနိုင်ဖို့အတွက်လုံခြုံရေးတွေကိုတိုးမြင့်ချထားပါတယ်။ဒါပေမဲ့လည်းတချို့ဖျားတွေမှာဖျားဘူးတွေကိုဝင်လို့ရသလောက်ပေးဝင်ဖို့သမ္မတဦးထင်ကျော်ကမှာကြားခဲ့တယ်လို့လည်းပြောပါတယ်ခင်ဗျာ။